ရခိုင်ကတန်တွဲကွာနယ်မောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အာခတ်တပ်တော်အေဂျာတိုက်ပွဲတွေပြင်းထန်နေပါတယ်။တစ်ဖက်မှာလည်းတိုက်ပွဲမရှိသေးတဲ့တောင်ကုန်းမြို့နယ်ကိုစစ်ကောင်စီလက်ချောင်းဘုံကျဲတိုက်ခိုက်နေပြီးမောင်မြို့မှာလည်းစစ်ပြင်းနေတယ်လို့ဒေသခံတွေတင်းရှောင်နေကြပါတယ်။အေကတော့တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့အမ်းမြို့နယ်တွေကိုပိတ်ဆို့ထားပြီးမကြခင်တိုက်ပွဲပြင်းထန်နိုင်တယ်လို့ဆိုရင်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမြို့နယ်မှာစစ်ကောင်စီရဲ့လက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအာရခတပ်တော် AA ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဂွားမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုလည်းထိုးစစ်ဆင်နေတာကြောင့်ဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒါအပြင်ဂွားတန်တန်းမြို့တို့နဲ့ဆက်ဆက်နေတဲ့တောင်ကုန်းမြို့နယ်ကိုလည်းဒီကနေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေရင်နဲ့လာရောက်ဘုံကျဲနေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ကိုရဒီနေ့ကတော့ညီလေးကတော်တော်ကြီးဝင်နေတယ်။ဂျက်ဖတာဝေးပြီးတော့နာအပက်ခဏလို့ကြားရတယ်ဗျ။ຕົງເລຊິງກໍຊິໂຕຈາກີ້ຜູ້ຕະນາອີ95ມິນິລະມາສາຍປິດແດ່ອະກູກໍນາຕາມົມຍູນີ້ອະນີ້ສົງຫນີແດ່ມີຈົ່ງທູຫນີລະໂອຈາກແດ່ສຸປິດໂຕແດ່ຄູໂລຍາມາໂອ
ပြီးခဲ့တဲ့ရက်ပိုင်းကလည်းတောင်ကုန်းမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုစစ်လက်နက်တွေနဲ့စားနဲ့ရိတ်ခါတွေလေကြောင်းကနေလာရောက်ဖြစ်တင်းတာရှိတယ်လို့မြို့တွင်းမှာလည်းတင်းကျပ်စွာစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့အဲ့ဒီဒေသခံကပဲဆက်ပြောပါတယ
်။တောင်ကုန်းဖက်ချမ်းမတို့နာစစ်တကတို့နာနေရာအနှံ့ဟိုတော့လှုပ်ရှားတာလည်းရှိတယ်။ဒီဘက်ကျွန်တော်တို့တောင်ကုန်းမြို့နေဒီဘက်အကျိုးတန်တွဲဖက်အရှမ်းအဲ့ဒီကိုဆက်ရင်တော့ဖြည်းပြီးတော့နာတော့လှုပ်ရှားတာလည်းရှိတယ်။ဒေသခံတွေကတို့နာအရှမ်းနေရာတွေကိုခွေပြေးအချောင်ရလို့ရှိတယ်ဒိုဒိုမြောက်ကတောင်ကုန်းမြို့နဲ့အနီးဝန်းကျင်ကလူကြီးကတော့ဟိုဒီဖက်ကိုချောင်းဖိနေတော့ရှိရပြအ
ာရခတက်တော် AA အနေနဲ့တန်တွဲနဲ့ဂွားမြို့နယ်တွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့တခြားသောကြံရှိနေသေးတဲ့မြို့နယ်တွေကိုလည်းပိတ်ဆို့ထားနိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသက်သူဦးဖေတန်းကပြောပါတယ
်ဆိုတော့ဒီဖက်မှာအန်းချမ်းမင်းအန်းတောင်ကုန်းအန်းကလည်းပိတ်ဝိုင်းပိတ်ဆို့ထားပြီးသားဖြစ်တယ်ဆိုတော့သူတို့အဲ့ဖက်မှာဒီတောင်ပိုင်းမှာကြရတော့ရင်တော့အားလို့တောင်ကုန်းတို့ဖြစ်လာနိုင်တယ်ပေါ့နော်ဒီတောင်ပိုင်းမှာစစ်ပွဲပြီးရင်တော့ကြောက်ဖြူကတော့ရုပ်စီမံကိန်းတွေရှိတဲ့နေရာပေါ့အဲ့တော့ခုလဲအကုန်လုံးသူတို့ပိတ်ဆောင်ထားတဲ့အနေအထားမျိုးရှိတာပေါ့နော်သူတို့မြို့ထဲကမြို့ပြင်ကိုတောင်ထွက်လို့မရတဲ့အနေအထားမျိုးရှိပါတယ
်အခုလိုရခိုင်တောင်ပိုင်းမှာတိုက်ပွဲဧရိယာတွေကျပြန့်လာတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေလည်းရှိနေကြပါတယ်အထူးသဖြင့်စစ်ကောင်စီအပြေးဝထိန်းချုပ်ထားနိုင်စေဖြစ်တဲ့မန်အောင်မြို့မှာဆိုရင်စစ်ကောင်စီကနောက်ဆုံးအမာခံခံတပ်အဖြစ်ပြင်ဆင်နေတယ်လို့ဒေသခံတွေကိုအတင်းအကျပ်ပြည်သူစစ်ဖွဲ့တာတွေရှိနေတာကြောင့်ဒေသခံတချို့ရံပြဲကျွန်းဘက်ကိုထွက်ပြေးလာကြတာရှိတယ်လို့လည်းဥဖေတန်းကဆက်ပြောပါတယ
်မန်အောင်မှာပေါ့ဒါနောက်ဆုံးရေသားစခန်းအခိုင်မာသူတို့တက်ဆွဲထားနိုင်တယ်ပေါ့ဘာလို့ဆိုတော့အဲ့ဒီနေရာကိုအခါတတော့ကြီးချောင်းနဲ့တိုက်ဖို့ဆိုတာမလွယ်ဘူးပေါ့ရေချောင်းနဲ့တိုက်မယ်ဆိုရင်လည်းပဲအဲဒါကသူတို့ရေသားရဲ့ရှင်မုန်းရှင်ခံရမယ်အဲ့ဒီအနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်တယ်အခုတော့သူတို့လည်းစီရေရှင်ကိုတန်းလာတော့အဲ့ဖက်ကဒီသူတို့လည်းဒီဖက်ကိုဟိုပြေးလာကြတာများတယ်ပေါ့နော်ရံပြေးချောင်းဖက်ကိုပြေးလာကြတယ်များတယ်အဲ့မှာအစီအစီတွေရှိနေတယ်ပြီးတော့သူတို့ပြည်သူစစ်မှုထားဥပဒေနဲ့အဲဒါအတင်းကျစစ်မှုထားခိုင်းမဲ့ကိစ္စတွေလည်းရှိနေတော့ဒီသူတွေကတော့နေမပြောဘူးပေါ့နော်စိုးရင်ပြီးတော့ဒီဖက်ကောင်ကိုပြေးလာကြတာရှိတယ်အစီအရှင်နေရတော့သူတို့ကရေချောင်းအားသာမှုကြောင့်တာနောက်ဆုံးအမာခံစခန်းဖြစ်သွားနိုင်တယ်လို့တော့ကျွန်တော်ထင်တယ်ရောက်က
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေအကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်6လကျော်ရှိလာပြီဖြစ်တယ်လို့ရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကိုအေအေကတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာတော့မောင်တော်နဲ့စစ်တွေမြို့နယ်နှစ်ခုသာတိမ့်ပိုက်ဖို့ကြံရှိနေတာပါအဲ့ဒီအထက်ကမောင်တော်မြို့နယ်ကိုတော့အေအေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးမြို့တွင်းတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေပါတယ်ဒါ့အပြင်မောင်တော်မြို့တွင်းမှာအရက်သားတော်တော်များများကိုစစ်ကောင်စီနဲ့စစ်ကောင်စီတင်တန်းပေးထားတဲ့ရိုဂျာလက်နက်ကိုင်တွေကလူသားတိုင်းကအဖြစ်ပိတ်လောင်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့လည်းအေအေကသတင်းထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ